Israel ဘောလုံးပြည်သက်တွေ Netherlands မှာအတိုက်ခိုက်ခံလိုက်ရပါတယ် Netherlands နိုင်ငံ Amsterdam မြို့တော်မှာ Israel ဘောလုံး club အသင်းကိုလာရောက်အားပေးသူတွေအခုလိုတိုက်ခိုက်ခံခဲ့ရတဲ့ပေါ် Netherlands နဲ့ Israel ကောင်းဆောင်တွေကလည်းဝေဖန်ပြစ်တင်လိုက်ကြပါတယ် Europa League ဘောလုံးပွဲစဉ်အတွက် Ancient Netherlands club အသင်း Ajax နဲ့ Israel club အသင်း Maccabi Tel Aviv တို့ကြာတာရင်းကကစားခဲ့ကြတာမှာပွဲမစခင်မှာရောပြီးပြီးချိန်မှာပါဣသရေလအင်းကိုအားပေးသူတွေနဲ့ပါလက်စတိုင်းလူလားသူတွေအထီးကယုံဖြစ်ခဲ့ကြတာပါအထီးကယုံဖြစ်ခဲ့ကြတာပါ9ဦးထက်မနည်းတရားရပြီး60ကျော်ကိုဖမ်းထားတယ်လို့နယ်သာလန်ရဲတပ်ဖွဲ့ကဒီနေ့တောက်ကြနေမှာပြောပါတယ်အကြမ်းဖက်မှုတွေဖြစ်မှာကိုစိုးရင်လို့ဘောလုံးကွင်းသားမှာပါလက်စတိုင်းထောက်ခံတဲ့ဆန္ဒပြပွဲတွေမလို့ရဖို့ကိုလည်းအမ်စတာဒန်မြို့တော်ဝန်ကတားမြစ်ထစ်တဲ့ထားတဲ့ကြားတွေကအထီးကယုံဖြစ်လာခဲ့တာပါဘယ်ကစပြီးတိုက်ခတ်မှုဖြစ်တယ်လဲဆိုတာအတိအကျမသိရသေးပေမဲ့ကျူးမုံတိမှုအခြေခံတဲ့တိုက်ခိုက်မှုဖြစ်တယ်လို့အမ်စတာဒန်မြို့တာဝန်ရှိသူတွေကဖော်ပြပြောဆိုခဲ့ပါတယ်။အခုလိုဣသရေးတွေကိုတိုက်ခိုက်တာဟာလက်ခံနိုင်စရာမရှိကြောင်းနဲ့ပါဝင်ပတ်သက်သူတွေကိုဥပဒေအရအရေးယူသွားမယ်လို့လည်းနယ်သာလန်ဝန်ကြီးချုပ်ဒစ်စကူဖ်က X လူမှုကွန်ရက်ကနေပြောကြားခဲ့ပါတယ်။နိုင်ငံသားတွေကိုကယ်ဆယ်နိုင်ရေးနယ်သာလန်ကိုလေနစီးစစ်လို့ဣသရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကညွှန်ကြားထားတယ်လို့ဣသရေးဝန်ကြီးချုပ်ယုံကလည်းထုတ်ပြန်ခဲ့ပါတယ်။ဘောလုံးပွဲမှာနယ်သာလန်Ajax အသင်းက Israel Maccabi Tel Aviv အသင်းကို၅ဂိုးကိုမရှိနဲ့အနိုင်ရခဲ့တာပါခင်ဗျာ